ရခိုင်ပြည်နယ်အတွင်းကျန်းဖက်လောက်ရတွေကိုကျူးလွန်ခဲ့တဲ့ ARS ရဲ့အစွန်းရောက်ကျန်းဖက်အဖွဲ့အစည်းကိုအပြင်းထန်ဆန့်ကျင်ရှုံချပါကြောင်းအစ္စလမ်ဘာသာရေးအသင်းအဖွဲ့ပေါင်းစုံပါဝင်တဲ့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးကသဘောထားထုတ်ပြန်ကြေညာလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းဘာသာရေးလူမျိုးရေးပြဿနာဖြစ်အောင်လှုပ်ဆော်နေတာတွေကိုအစိုးရအနေနဲ့စက်မှတ်ကာကွယ်တားဆီးပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့အကြမ်းဖက်ဝါဒကိုမြည်သည့်အချိန်ကမှလက်ခံခဲ့ခြင်းမရှိဘဲလုံးဝဆန့်ကျင်ပါကြောင်းနဲ့ဒီလိုအကြမ်းဖက်လုပ်ရက်ကိုကျူးလွန်ခဲ့တဲ့ ARSA အစွန်းရောက်အကြမ်းဖက်အဖွဲ့အစည်းကိုအပြင်းထန်ရှုံချပါကြောင်းရခိုင်မြောက်ပိုင်းကအကြမ်းဖက်မှုတွေနဲ့ဆက်လျင်းပြီးတော့မြန်မာနိုင်ငံအတွင်းကအစ္စလမ်ဘာသာရေးအသင်းအဖွဲ့၅ခုပါဝင်တဲ့သဘောထားကိုစက်တင်ဘာလ9ရက်နေ့ကထုတ်ပြန်လိုက်တာပါရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်တည်ဆုံရသူတွေအတွက်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့အစည်းတွေနဲ့အစ္စလမ်ဘာသာဝင်များအနေနဲ့ကြံရည်သူမိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါကြောင်းသဘောထားထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။ဒါအပြင်အကြမ်းဖက်မှုတွေကြောင့်နေရစွန့်ခွာထွက်ပြေးနေကြရတဲ့အပြစ်မဲ့ပြည်သူတွေအတွက်လည်းစိတ်မကောင်းဖြစ်ရတယ်ဆိုတာကိုထည့်သွင်းဖော်ပြထားပါတယ်။အခုလိုမျိုးမြန်မာအစ္စလမ်ဘာသာဝင်တွေဘက်ကရခိုင်အရေးသဘောထားထုတ်ပြန်ရတာနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးရဲ့အဖွဲ့ဝင်ဖြစ်တဲ့အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်ရဲ့တွဲဖက်အတွင်းရေးမှူးဦးဝနရွှေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
ကျွန်တော်တို့အဖွဲ့ချုပ်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့အနေနဲ့အကြမ်းဖက်မှုကိုဘယ်တော့မှလက်မခံခဲ့ဘူး။အားလည်းမပြီးဘူး။ဒါပေမဲ့အကြမ်းဖက်မှုကိုဆောင်ရွက်တဲ့အခါမှာကြာအပြစ်မဲ့တဲ့သူတွေကိုမှားရင်ဆောင်ရွက်မိမှာပဲဆိုရင်သိရှိပါလေ။နောက်တစ်ခုကဒီအကြမ်းဖက်မှုကြောင့်ကျိုးရလက်ကအဲ့ဒီဒါမှရှိတဲ့လူမျိုးဘာသာပေါင်းစုံဟာအိုးမဲ့အိမ်မဲ့ဖြစ်ကြတယ်။ကျိုးအသက်ဆုံးရှုံးကြတယ်။ဒီအတွက်ကျွန်တော်တို့စိတ်မကောင်းဖြစ်တယ်။ဒါအပြင်ကိုဒီကြက်ကအခြားဒေသတွေမှာပါစက်နှံဆောင်ဖြစ်မှာပွားမှာကိုကျွန်တော်တို့အနေနဲ့ဟန်တာကွယ်လုပ်တဲ့စိတ်ဆီနာနဲ့ဒီပြင်းရဲသုတ်တာပါပဲ
မြန်မာနိုင်ငံတွင်နေပြည်တော်ရန်ကုန်နဲ့မန္တလေးပါဝင်မြို့ကြီးတွေမှာအကြမ်းဖက်လုပ်ရက်တွေကျူးလွန်မှုပြင်ဆင်ဆောင်ရွက်နေတယ်လို့နိုင်ငံတော်ဘက်ကသတင်းထုတ်ပြန်သတိပေးထားတဲ့အပေါ်အစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့လည်းအထူးစိုးရိမ်မကင်းဖြစ်ကြောင်းနဲ့ဒီလိုအခြေအနေမှာလူမျိုးရေးဘာသာရေးပြဿနာဖြစ်အောင်အင်တာနက်လူမှုကွန်ရက်စာမျက်နှာတွေကနေလှုံ့ဆော်ရေးသားနေတာတွေကိုလည်းအစိုးရအနေနဲ့စက်မှတ်ကာကွယ်တားဆီးပေးဖို့ဥပဒေရွှေကတိုက်တွန်းပါတယ
်အကြမ်းဖက်မှုတွေနဲ့ပတ်သက်လို့2011တည်းကဒီလိုပဲပေါ်လာလာအမှန်တဝက်အမှားတဝက်သတင်းလုတ်ကြံဒီလိုဟာမျိုးဟာအများအပြင်အများပြည်သူကိုထိတ်တလန့်ဖြစ်စေတာဖြစ်ပါတယ်ဒီအများပြည်သူကိုထိတ်တလန့်ဖြစ်ပြီးတော့ဒီမလူလာတဲ့ကိစ္စဟာဒီဖြစ်ပေါ်မလာအောင်တားဆီးပေးဖို့ဟာဒါအစိုးရရဲ့တာဝန်ပဲဖြစ်ပါတယ်အစိုးရကဒီသတင်းတွေနဲ့ပတ်သက်လို့အမှန်ကန်မှုမရှိတဲ့အချိန်မှာအမှန်ကန်မှုရှိကြောင်းနဲ့ဆက်လက်ထောက်ပြန်ပေးဖို့လိုပါတယ်နောက်တစ်ခုကတော့ဒီဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှုပြပြစီမဲ့အရေးသားအော်ပြောပြမှုဆောင်ရွက်တာတွေကိုဒါတွေကိုအထူးအစိုးရအနေနဲ့တားဆီးပေးဖို့လိုအပ်ပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီဘာသာတစ်ခုနဲ့တစ်ခုကြားမှာနားလည်မှုပြောဖြစ်အောင်ဆောင်ရွက်နေတဲ့အင်အားစုတွေကလည်းကျွန်တော်တို့အတွေ့အကြုံရတာပါတယ်။ဒါတွေအတိုင်းဒီမတည်မငြိမ်ဖြစ်မှုကိုပဲဦးတည်သွားမှာဖြစ်ပါတယ်။နောက်တစ်ခုကကျွန်တော်တို့ဒီလူတစ်ယောက်တို့မဟုတ်ရင်လူတစ်စုဥပဒေနဲ့ဆန့်ကျင်ဆောင်ရွက်ရင်အဲ့ဒီပုံကိုအဲ့ဒီလူဥပဒေနဲ့ဆန့်ကျင်တယ်လို့ပဲယူဆဖို့အဲ့ဒီလူမျိုးအဲ့ဒီဘာသာဥပဒေကျူးလွန်တာမဟုတ်ဘူးဆိုတော့လေသိရှိသိလူတာဖြစ်ပါတယ
်ဘာသာတစ်ခုနဲ့တစ်ခုအကြမလိုလားအပ်တဲ့ပြိပခတွေဖြစ်ပေါ်လာဖို့လှုံ့ဆော်တာတွေလုံခြုံသတင်းဖြန့်ချိမှုတွေမှာအစ္စလမ်ဘာသာဝင်တွေဘက်ကပြန်ပြီးတော့မှဖြန့်ဝေတာနောက်ဆက်လက်မှန်မှာတုံ့ပြန်တာမျိုးတွေမလုပ်ကြဖို့နဲ့တကယ်လို့များမိမိတို့ရဲ့ပတ်ဝန်းကျင်မှာအပြတ်အမောက်လုပ်ရက်တွေမတင်ကားပွဲရာတွေတွေ့လာတဲ့ဆိုရင်လည်းနှီးဆက်ရာတာဝန်ရှိတဲ့သူကိုချက်ချင်းအချိန်မီအကြောင်းကြားဖို့ကိုလည်းအစ္စလမ်ဘာသာဝင်တွေကိုပန်ကြားထားပါတယ
်ကျွန်တော်အနေနဲ့မြစ်တရဲခံလို့တဲ့အချက်ကတော့ကမ္ဘာဘာသာအတီးပီးကမုံမြပါတယ်ဒါကြောင့်လည်းသက်ဝင်ယုံကြည်သူဘာသာဝင်များအနှစ်နှစ်ကာယုံကြည်ကိုးကွယ်နေကြတာဖြစ်ပါတယ်ဘာသာတစ်ခုနဲ့တစ်ခုအကြောင်းကိုသိတဲ့ကြာကာကနနာမလေးလာပဲနဲ့ကိုယ်အမြင်ကျူတောင်းတဲ့ရန်တန်းဝေဘာနာမျိုးအဲ့ဒီကနေတဆင့်တက်ပြီးတော့ဆွဆွဲပုတ်ခတ်မှုမျိုးဟာဒီဆွဆွဲပုတ်ခတ်တဲ့သူအတွက်လည်းအကျိုးမရှိသေးဘူးလို့ဒီအမုန်းစကားကိုကြားရတဲ့သူများအတွက်လည်းအကျိုးငဲ့သေးတာဖြစ်ပါတယ်ဒါဟိုကျွန်တော်တို့အားလုံးထိမ့်သိမ့်ဆင်ခြင်ဖို့လိုအပ်ပါတယ်
ဒါအပြင်အကြမ်းဖက်နှိမ်နှင်းမှုတွေမှာအပြစ်မဲ့ပြည်သူတွေထိခိုက်နစ်နာမှုမရှိအောင်အထူးဂရုပြုဆောင်ရွက်ပေးဖို့မြစ်တာရက်ခံထားပြီးအကြမ်းဖက်လုပ်ရက်တွေကိုကာကွယ်တားဆီးနိုင်ရင်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်ဘာသာရေးအဖွဲ့ကြီးအနေနဲ့အစိုးရအရက်ဖက်လူမှုအဖွဲ့ကြီးတွေဘာသာပေါင်းစုံကနိုင်ငံသူနိုင်ငံသားတွေနဲ့တသားတည်းဖြစ်ကြောင်းကိုလည်းသဘောထားထုတ်ပြန်ကြေညာထားပါတယ်ဒီသဘောထားထုတ်ပြန်ချက်ထဲမှာတော့ဥလမာအစ္စလမ်သာသနာပညာရှင်များအဖွဲ့ချုပ်အစ္စလမ်သာသနာရေးရာကောင်စီဌာနချုပ်မြန်မာနိုင်ငံလုံးဆိုင်ရာမောလဝီအဖွဲ့ချုပ်ဗဟိုမြန်မာမွတ်စလင်လူငယ်များဘာသာ ရေးအဖွဲ့ဌာနချုပ်မြန်မာမွတ်စလင်အမျိုးသားရေးအဖွဲ့ချုပ်စတဲ့မြန်မာနိုင်ငံဆိုင်ရာအစ္စလမ်ဘာသာရေးအသင်းအဖွဲ့စည်းတွေပူးပေါင်းပြီးတော့သဘောထားထုတ်ပြန်လိုက်တာလည်းဖြစ်ပါရဲ့ရှင်။